မြန်မာနိုင်ငံတွင်းကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာတရားမဝင်နေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတောင်းဆိုပါတယ်။ဒီမွတ်စလင်ရိုဟင်ဂျာတွေကမြန်မာနိုင်ငံတွင်းနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စီစစ်ပြီးသားလူ 2,000 လောက်ကိုပြန်ခေါ်မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကအရင်အစိုးရတွေလက်ထက်ကတည်းကရှိခဲ့တာလို့မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါရယ်။ဒါပေမဲ့ဒီလူတွေရှိနေသေးသလားဆိုတာကိုတော့ပြန်ပြီးတော့စစ်ဆေးရအောင်မှာဖြစ်တယ်လို့လည်းဦးစော်ထေးကပြောပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကရိုဟင်ဂျာတွေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုပြန်လို့စိတ်မရှိဘူးလို့ပြောဆိုပြီးရိုဟင်ဂျာတွေကိုစာနာထောက်ထားတဲ့နိုင်ငံတွေကသူတို့ကိုခေါ်ယူဖို့ဒုက္ခသည်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကပန်ကြားကြပါရယ်။